အမေရိကန်နိုင်ငံမှာတောက်ချာနေကကွဲလွန်သွားတယ်။နိုင်ငံတော်တရားရုံးချုပ်တရားသူတီရူ့သ်ဘေဒါဂင်းစ်ဖတ်နေရာမှာအစာထိုးခန့်ဖို့အတွက်လူ၅ဦးကိုအမည်စင်းတင်သွင်းမှာဖြစ်ပြီးဒီစင်းရင်ကိုတောက်ချာတမမဟုတ်စနေနေ့မှာကျင်းပဖို့ရှိကြောင်းသမ္မတဒေါ်နယ်ထရမ့်ကတင်းလာနေမှာပြောပါတယ်။တရားသူကြီးဖြစ်နေအမျိုးသမီးကိုခန့်ဖို့အမည်စင်းတင်သွင်းမှာဖြစ်ပြီးသူတို့ထဲမှာမကြခင်နှစ်တွေကမှပြည်အောင်စုအယူခံတရားရုံးတရားသူကြီးပဲဖြစ်နေသူခန့်ခဲ့တဲ့ conservative တွေဖြစ်တဲ့အေမီကော်နီဘာရက်ဘာဘရာလာဂူအာနဲ့အလစ်ဆန်ဂျွန်းစ်ရုရှားတို့ပါဝင်ကြောင်းသမ္မတထရမ့်ကပြောပါတယ်။ဒါပေမဲ့နောက်နှစ်ဦးကဘယ်သူတွေလဲဆိုတာကိုတော့ထုတ်မပြောပါဘူး။အမေရိကန်နိုင်ငံမှာရွေးကောက်ပွဲကျင်းပဖို့အတွက်သတင်း6ပတ်လောက်ပဲလိုတော့တာဖြစ်ပြီးဒီရွေးကောက်ပွဲမတိုင်ခင်မှာသူအမည်စင်းတင်သွင်းသူအတွက်အထက်လွှတ်တော်ကမဲပေးရွေးချယ်အတည်ပြုပေးတယ်လို့လည်းပြောပါတယ်။